အိန္ဒိယသမုဒ္ဒရာတွေကိုပြတ်ကျသွားတာဖြစ်ကြောင်းမလေးရှားအာဏာပိုင်တွေကကောက်ချက်ချသွားတယ်မလေးရှားပျောက်ဆုံးလေရင်ရှောက်ဖွေမှုတွေကိုရာသီဥတုဆိုးရွားလို့ရပ်ထားလိုက်ရပြီးတော့လေရင်ပေါ်ပါသွားသူတွေရဲ့ဒေါသထွက်နေတဲ့ဆွေမျိုးတွေကတော့တရုတ်နိုင်ငံပီကင်းမြို့တော်ကမလေးရှားတန်ရုံရှင်မှာဆန္ဒပြခဲ့ပါတယ်ဒီလေရင်နဲ့ပတ်သက်လို့အဖြစ်မှန်ကိုအသိပေးဖို့တောင်းဆိုပြီးတော့ဆိုင်းဘုတ်တွေကင်ဆောင်လို့လေရင်ပြတ်ထဲပါသွားသူတွေရဲ့တရုတ်နယ်ပယ်ဆွေမျိုးသားချင်းတရာလောက်ဆန္ဒပြခဲ့ကြတာပါတချို့ဆန္ဒပြသူတွေကမလေးရှားအစိုးရကိုလူလိန်တွေလူသက်သမားတွေလို့ခေါ်ဝေါ်ခဲ့ပါတယ်။ဩစတြေးလျနိုင်ငံပါသ်မြို့ကနေမိုင်ပေါင်း 1,500 ကျော်အကွာပင်လယ်ပြင်မှာလိုင်းလုံးကြီးတွေတိမ်ညိုတိမ်မဲတွေနဲ့လေပြင်းတိုက်ခိုက်မှုတွေကြောင့်လေရင်တွေနဲ့တင်မောတွေရှာဖွေရေးဆက်လုပ်လို့မရအောင်ဖြစ်ခဲ့ရတဲ့အကြောင်းဩစတြေးလျရေချောင်းလုံခြုံရေးအာဏာပိုင်တွေကပြောပါတယ်။ရာသီဥတုပြန်ကောင်းလာရင်တော့ရှာဖွေရေးလုပ်ငန်းတွေကိုဗုဒ္ဓဟူးနေ့မှာပြန်ပြီးတော့စတင်မယ်လို့ဆိုပါတယ်။ဩစတြေးလျကာကွယ်ရေးဝန်ကြီးဒေးဗစ်ဂျွန်စတန်ကတော့မလေးရှားရဲ့တုံ့တက်ချက်ဟာလောလောဆယ်သူတို့မှရှိနေတဲ့အကောင်းဆုံးသတင်းအချက်လက်ဖြစ်ပေမဲ့လည်းဒါဟာခက်မှန်းချက်တက်တက်တာဖြစ်ပြီးတော့အပြည့်အစုံအပိုင်းအစတွေကိုရှာဖွေစစ်ဆေးတုံ့တက်ပြီးတော့မှအတိအကျပြောနိုင်မယ်ဆိုတာသတိပြုရပါမယ်လို့အခုလိုပြောသွားခဲ့ပါတယ်
It is a very, very difficult task. And can I tell you, this deployment that you can see behind me and all of the aircraft that I've
got... အလုံးလုံးခက်ခဲတဲ့ရှာဖွေမှုလုပ်ငန်းကြီးဖြစ်လို့ရေချောင်းစောင့်ကြည့်ထောက်လှမ်းမှုမှာတော့ဒါကအကြီးမားဆုံးကြိုးပမ်းမှုလည်းဖြစ်ပါတယ်။ Australia, Japan, New Zealand, America နဲ့တောင်ကိုရီးယားစတဲ့နိုင်ငံတွေအားလုံးပူးပေါင်းလှုပ်ဆောင်နေကြတာဖြစ်တယ်လို့ Australia ကာကွယ်ရေးဝန်ကြီးပြောသွားတာပါ။မလေးရှားလေချောင်းလိုင်း CEO Ahmed Jahari ကတော့ဘလို့ပုံစံနဲ့ဘာကြောင့်ဒီလိုအဖြစ်ဆိုးမျိုးကြုံခဲ့ရတယ်ဆိုတာမသိရပါဘူး။လေအသက်ရှင်ကြံရစ်တဲ့တက်တဲ့တစုံတရာမတွေ့ရဘူးလို့ပြောထားပါတယ်ရှင်